Israel Hamas စစ်ပွဲကာလ6လရှိလာချိန်မှာကာဇာတောင်ပိုင်းကတပ်ဖွဲ့တွေပြည်ုပ်သိမ်းလိုက်တဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ကအောင်ပွဲရဖို့နေလာပြီလို့သတင်းကွန်ရက်နေ့မှာပြောပါရယ်။ကာဇာဒေသဟဲကကျန်တဲ့အပိုင်းတွေမှာတော့ Israel တပ်ဖွဲ့အများပြားတပ်ဆွဲထားပါသေးတယ်။အောင်ပွဲရဖို့ခြေတလန်လောက်တာလိုပါတော့တယ်လို့ Mr. Netanyahu ကသူ့ရဲ့ Cabinet အဆိုရအဖွဲ့ကိုပြောပါရယ်။ဒါပေမဲ့လည်းပေးရမယ့်တမဟုတ်ကအတော့ကြီးမားလိမ့်မယ်လို့လည်းပြောပါရယ်။ Egypt နိုင်ငံကိုင်ရိုမှာကျင်းပနေတဲ့အဖြစ်အဆွေးနွေးပွဲတွေပြန်လည်စတင်လိုက်ပေမဲ့ Hamas တို့လက်ထက်ကတစ္ဆကံပြန်မလွတ်ပေးမချင်းအပြစ်ရရဖြစ်လာမှာမဟုတ်ဘူးလို့ဝန်ကြီးချုပ် Netanyahu ကပြောပါရယ်။အော်တိုဘာ9ရက်နေ့မှာအစ္စရေးပြည်သူ1100လောက်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွင်းတစ္ဆကံ150လောက်ဟာမတ်စ်တို့ဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထက်ကဂါဇာမြေအောက်ဥမင်လိုင်ကောင်းတွေထဲဆက်ပြီးတော့ဖမ်းဆီးခံရတဲ့တစ္ဆကံကအယောက်100လောက်ရှိမယ်လို့ယုံကြည်ရပါတယ်။ဖေဖော်ဝါရီလလယ်လောက်ထိဟာမတ်စ်တို့ပြန်လွတ်ပေးခဲ့တဲ့တစ္ဆကံက112ဦးရှိပါတယ်။အများစုကတော့နိုဝင်ဘာလအတွင်းသတင်းတစ်ပတ်ကြာအပြည့်ရဆွေးနွေးမှုအတွင်းလွတ်မြောက်လာတာဖြစ်ပါတယ်။